အရှေ့လေပိုင်းကာဇာဒေသမှာဒီအစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွားရုပ်ဖွဲ့ကြဖြစ်နေတဲ့စစ်ဖြစ်နေတာမို့ပဋိပက္ခတွေကျေပြတ်မလာစေရတဲ့အကြောင်းနိုင်ငံကာယရုံမြို့တော်မှာထိပ်သီးစည်းဝေးပွဲဒီကနေ့ကျင်းပပါရယ်အရှေ့လေပိုင်းနဲ့ဥရောပကကောင်းဆောင်တချို့နဲ့အကြီးအကဲတာဝန်ရှိသူတွေတက်ရောက်နေတဲ့ကာယရုံငြိမ်းချမ်းရေးထိပ်သီးစည်းဝေးပွဲမှာပါလက်စတိုင်းတို့အနေနဲ့ တွေကိုနေရက်ဆွတ်ရတဲ့အခြေအနေမျိုးအတင်းအကျပ်လောက်တာခါမှာမဟုတ်ဘူးလို့မစ္စတာအဘတ်စ်ကပြောကြားခဲ့ပါတယ်။ပါလက်စတိုင်းတွေကိုပြည်ရင်းဒုက္ခသည်တွေဖြစ်အောင်လုပ်တာဟာဆေးရသွေးမှုကျူးလွန်ရာရောက်တယ်လို့ဂျော်ဒန်ဘုရင်အဗ်ဒူလာကလည်းဖွင့်ပွဲမိန့်ခွန်းမှာပြောကြားခဲ့ပါတယ်။အစ္စရေးပဲဖြစ်ဖြစ်ပါလက်စတိုင်းပဲဖြစ်ဖြစ်အပြစ်မဲ့ပြည်သူတွေအပေါ်တိုက်ခိုက်မှုချွင်းချက်မရှိရှုံချရမယ်လို့လည်းသူကပြောကြပါတယ်။အရှိလေပိုက်ဒေသသားမကတကဘာလုံးလုံးကျုံစေမဲ့တခုတည်းသောအဖြစ်ဖြစ်တဲ့နှစ်နိုင်ငံပေါ်ပေါက်ရေးအတွက်မျှတပြီးရေရှည်ခံတဲ့ညီညာရေးရဖို့အထိပယ်ရှိတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေစတင်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စ조사ရမယ်လို့ဂျော်ဒန်ဘုရင်အဗ်ဒူလာကပြောကြားခဲ့ပါတယ်။အရှိလေပိုင်ပဋိပက္ခကျပြတ်မလားအောင်လှုပ်ကိုလှုပ်ရမယ်လို့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီကလည်းကိုင်ရိုမှာကျင်းပတဲ့ညီညာရေးညီလာခံမှာပြောကြားသွားခဲ့ပါတယ်ရှင်။